င်္ဂလာညနေခင်းမှာသွားတက်ရှင်များရှင် VOA American အတန်းရဲ့2018ခုနှစ်ဇူလိုင်လ5ရက်ကြာတာပြည်နေညနေပဲအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေ9မီတာ16.25ရုပ်ကနေတိုက်ထုတ်လွှင့်ပေးနေပါပြီ။ဒီညနေခင်းအစီအစဉ်တွေကိုကျွန်မအမြသစင်အောင်ကတာဝန်တင်ဆက်သွားပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ပြည်နေငယ်မှာအာယုံရောထိခဲ့စီတဲ့အစိတ်နဲ့နောက်ထပ်အမျိုးသားတူအမျိုးသမီးတူတို့အစိတ်တင်ခဲ့တဲ့ဖြစ်ရပ်ကိုလုံခြုံရအောင်နဲ့စုံစမ်းနေပါတယ်။ထဲနေငယ်ကလိုင်ကူထဲမှာပြည်မီနေတဲ့လူငယ်ဖော်လုံးအသင်းဝင်တွေကိုကဲထုတ်နိုင်မယ့်နောက်ထပ်နည်းလမ်းတွေကိုကဲဆယ်ဝင်တဲ့ဒီကနေ့ထပ်မံပူပေါင်းရှာဖွေနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်နေတူကြီးညာပြီးသွားမှာပါ။
ဟုတ်ကဲ့ပါ။တရင်မျိုးအပြီးနားဆင်ရမှာတော့ American ပြည်အောင်စုနဲ့နိုင်ငံတော်တော်များများကြားကကုန်သွယ်ရေးဆိုင်ရာအငင်းပါပွားမှုတွေဟာအလုတ်ကင်အခွင့်အလမ်းတွေနဲ့ကုန်ပစ္စည်းတွေအပေါ်မှာပါရိုက်ခတ်မှုတွေရှိလာနေပါတယ်
။ So far, it doesn't look like the tariffs that have been imposed are doing much damage to the US economy.
Brookings ကဒေသနာဌာနကစီးပွားရေးရာအကြီးအကျယ်သူတွေသည် David Wessel ပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူလူခွင့်ရေးကောင်စီမှမနေ့ဗုဒ္ဓဟူးနေ့ကကျင်းပတဲ့ရိုဟင်ဂျာရေးဆွေးနွေးပွဲမှာကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇာအစ်အယ်ဟူစင်ကရိုဟင်ဂျာဒုက္ခသည်တွေရေးနဲ့ပတ်သက်လို့ဗာရီပြောဆိုလိုက်ပါတယ်ဆိုတဲ့အကြောင်းနဲ့အတူအာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းကိုလည်းတင်ဆက်ပေးသွားမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်မှာအခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်မင်ဦးနဲ့မတ်တင်ကြီးထိုက်တို့ကအကြီးညာပေးပါမယ်ရှင်
ပြည်ထင်ငယ်မှာဒီနေ့စမ်းမိုင်းတော့ကရုရှားနှစ်ဖက်တရှိတို့ရောက်တဲ့သမီးပြစ်သူတွေကိုတိုက်ခတ်ရမှာအသုံးပြုခဲ့ဘူးတဲ့အာယုံကျော်ထိခဲ့စေတဲ့အစိတ်အမျိုးသားနဲ့နောက်ထပ်အမျိုးသားတူအမျိုးသမီးတူတို့အစိတ်တင်ခဲ့တဲ့ဖြစ်ရပ်ကိုဗြိတိန်ချမ်ပီယံဝါဒတန်ပြန်တိုက်ဖြစ်ရေးတပ်ဖွဲ့ဝင်တွေစုံစမ်းစစ်ဆေးနေပါတယ်။ဗြိတိန်စုရရဲ့အရေးပေါ်ကော်မတီစုရပွဲကိုတော့ပြည်ထောင်စုဝန်ကြီးဆက်ဖြတ်ချီယာဘက်ကဦးဆောင်ကျင်းပခဲ့ပါတယ်။ပြည်ခဲ့မလာတဲ့မှာတော့ရုရှားထောင်လိုင်းဟောင်းဆာဂစ်စကရပ်ပါနဲ့သမီးဖြစ်သူယူလီယာတို့အစစ်တင်ခဲ့တဲ့ဆဲလက်စ်ပါရီမြို့ကနေ73ကီလိုမီတာအကွာမှာရှိတဲ့ MS ပါရီမြို့မှာစနေနေ့ကသတိလင်းနေတာတွေ့ခဲ့ရတဲ့ဇုံတွေကအသက်44နှစ်အရွယ်ဒေါန်စတော့ကတ်နဲ့အသက်55နှစ်အရွယ်ချာလီရော်လီတို့ဖြစ်ကြောင်းလည်းယင်းသူတွေကပြောပါရယ်အခုနောက်ဆုံးဖြစ်ရာအစစ်တင်ခဲ့တဲ့ဇုံတွေတွေကိုတိုင်းရဲ့ပြစ်မှတ်ထားတဲ့တက်ခတ်မှုအသိမဟုတ်ပဲမလာတဲ့ကဖြစ်ရရဲ့အကျိုးဆက်တာဖြစ်တယ်လို့ယူဆထားတဲ့အကြောင်းလဲလုံခြုံရေးဝန်ကြီးဘန်ဝေါ်လစ်က BBC သတင်းဌာနကိုပြောခဲ့တာပါရုရှားနဲ့ပတ်သက်ဆက်နွယ်မှုရဲ့နောက်ကျောင်းမရှိသူနှုတ်မမျှော်လင့်မဲ့အခုနောက်ဆုံးအစိတ်တင်တဲ့ဖြစ်ရအကြောင်းဆဲလက်စ်ပါရီဒေတာကလူလူကြားစိုးရိမ်မှုတွေလည်းကြီးထွားလာနေပါတယ်ကျမိုင်းဆိုင်ရာတာဝန်ရှိသူတွေကတော့အများပြည်သူအန္တရာယ်ဖြစ်စေလောက်တဲ့အခြေအနေနေပါကြောင်ပြောဆိုကြပါတယ်ရုရှားထောက်လိုင်းရောင်းတဲ့သမီးတို့ကိုတချင်းကဆိုဗီယက်ယူနီယံလက်ထက်စီးရီးခင်မှာထုတ်လုပ်ခဲ့တဲ့အာယုံကျော်ထိခဲ့စေတဲ့နိုဗီချော့ခ်အစိတ်နဲ့တက်ခတ်ခဲ့မှုမှာတော့ဗြိတိန်နိုင်ငံကရုရှားကိုအပြစ်ဖို့ထားပါတယ
်အမေရိကန်ရဲ့တပ်တန်းရင်ဆုံးမဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့ဗြိတိန်နိုင်ငံကိုဇူလိုင်လ12ရက်နေ့မှာအမေရိကန်သမ္မတဒေါ်နယ်ထရန့်သမရရာဒူလက်ခံရယူပြီးနောက်ပိုင်းပထမဆုံးအချိန်ဖြစ်သွားရောက်ဖို့ရှိနေပါတယ်။အခုခီးစဉ်ကနိုင်ငံတော်ခီးစဉ်ထက်အလုတ်သဘောခီးစဉ်သာဖြစ်တာကြောင့်ဗြိတိန်ဘုရင်မအဲလစ်ဘက်နဲ့တွေ့ဆုံဖို့တော့ဖိတ်ကြားခံရမှာမဟုတ်ပါဘူး။အမေရိကန်သမရထရန့်ရဲ့ဗြိတိန်နိုင်ငံခီးစဉ်အပေါ်နိုင်ငံရေးအရာရောလူမှုဘက်ကပါစန့်ကျင်ကန့်ကွက်မှုတွေကြောင့်အချိန်ချိန်နှောင့်နှေးခဲ့ရသလိုလူထောင်နဲ့ချီပြီးလမ်းပေါ်ထွက်ဆန္ဒပြဖို့လည်းစီစဉ်နေကြပါတယ်။လန်ဒန်မြို့ကန်ထာရီကတော့သူမအနေနဲ့ဆန္ဒထွက်ပြလေရှိသူမဟုတ်ပေမဲ့လည်းသမ္မတထရန့်ဟာကြိုးဆိုထိုက်သူမဟုတ်ဘူးဆိုတာကိုခိုင်ခိုင်မာမာခံယူထားတာကြောင့်ဆန္ဒထွက်ပြမယ်လို့ VOA ကိုပြောပါတယ်။ဒါပေမဲ့သူမရဲ့နာမည်ရင်းကိုတော့မပြောလိုပါဘူး။နောက်လန်ဒန်မြို့တော်ကင်မရွန်စမစ်ကတော့သမ္မတထရန့်ရဲ့ဆောင်ရွက်ချက်အတော်များများကိုသဘောမကျတဲ့အကြောင်းဒါပေမဲ့လည်းအမေရိကန်အတွက်တော့သူ့ရဲ့ဆောင်ရွက်ချက်တွေကကောင်းတယ်လို့ယူဆတဲ့အကြောင်းဒါကြောင့်လည်းသမ္မတထရန့်အနေနဲ့မဟာမိတ်တဦးအနေနဲ့လာရောက်တင်ပါတယ်လို့ပြောဆိုသွားပါတယ်အမေရိကန်သမ္မတရဲ့ဗြိတိန်နိုင်ငံခီးစဉ်အပေါ်ထောက်ခံသူတွေကတော့ဆန္ဒပြမှုတွေကြောင့်နိုင်ငံရေးအရေးပါမှုအပေါ်မှေးမိန်သွားမယ့်အကြောင်းမှေးမိန်သွားမယ့်အပေါ်စိုးရိမ်နေအကြောင်းပြောပါတယ်ဥရောပတမကကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးမှာစိတ်တိုင်းချသဘောတူညီချက်တစ်ခုရရှိရေးဗြိတိန်ဘက်ကကြိုးစားနေတဲ့အရေးကြီးတဲ့ကာလအတွင်းအမေရိကန်သမ္မတထရန့်ရဲ့ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်
အမေရိကန်ကိုတင်ဆက်နေတဲ့တရုတ်ကုန်ပစ္စည်းတွေပေါ်အခွန်တွန်းမြေကောက်ခံမဲ့အစီအစဉ်ပေါ်တရုတ်နိုင်ငံကအခိုင်အမာဆက်လက်ဆန့်ကျင်နေပြီးစတင်ရှင်းသွင်းနိုင်တဲ့တပြိုင်နက်တည်းတရုတ်နိုင်ငံဘက်ကလည်းအလားတူတုံ့ပြန်သွားမယ်အကြောင်းသတိပေးလိုက်ပါတယ်။တရုတ်ကုန်ပစ္စည်းအမျိုးအစားပေါင်း800ရောပေါ်အခွန်25ရာယံလောက်သတ်မှတ်ပြီးခန့်မှန်းရေဒေါ်လာ34ဘီလီယံလောက်ကောက်ခံမဲ့သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်ကတော့ဝါရှင်တန်စံတော်ချိန်တောက်ချနေတဲ့သကောင်းကျော်မှာစတင်အသက်ဝင်မှာဖြစ်ပါတယ်။တရုတ်ကုသံရေးဝန်ကြီးဌာနပြောဝင်ရကောင်ဖန်းကတော့ပြည်ထောင်နိုင်ငံရှိတဲ့အမေရိကန်နဲ့ကုန်သွယ်ရေးစစ်ပွဲကိုတရုတ်နိုင်ငံဘက်ကစမှာမဟုတ်ပေမဲ့တိုင်းပြည်နဲ့ပြည်သူလူထုအကျိုးစီးပွားကိုကာကွယ်ရမှာလက်တုံ့ပြန်မှုကလွဲလို့ရွေးစရာလမ်းမရှိတဲ့ကြောင်းဒီနေ့ပဲပေကျင်းမြို့တော်မှာတင်းနောက်တွေကိုပြောခဲ့တာပါ။ချင်းချောက်ချက်ခိုင်တဲ့လူရက်တွေကိုတရုတ်နိုင်ငံအနေနဲ့ငုံခံမှာမဟုတ်ကြောင်းနဲ့အမေရိကန်ရဲ့လူရက်တွေဟာကမ္ဘာတဝန်ကုန်စည်စည်းစိမ်မှုတွေပေါ်တက်ခတ်ရရောက်တယ်လို့အမေရိကန်ပါဝင်တစ်ကမ္ဘာလုံးကိုစစ်ခင်းရရောက်ကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်ကကွန်စီချမ်းမှုအသစ်တွေချမှတ်မဲ့ထဲကဒေါ်လာဘီလီယံ20လောက်တန်ဖိုးရှိတဲ့ကုန်ပစ္စည်းတွေဟာဆိုရင်လေပြပကယင်းနှိမ့်မြုံနယ်သူတွေနဲ့ဆက်နွယ်နေပြီးဒီထဲမှာအမေရိကန်လုပ်ငန်းတွေကိုယ်တိုင်အများအပြားယင်းနှိမ့်မြုံနယ်ထားကြောင်းလည်းထောက်ပြခဲ့ပါတယ်
။ဥရောပတမကဘက်ကအမေရိကန်ကားတွေအပေါ်အခွန်ကောက်တာကိုဖယ်ရှားပေးရင်အမေရိကန်ဘက်ကလည်းဥရောပကားတွေအပေါ်အခွန်တိုးကောက်ဖို့ချင်းချောက်မှုတွေကိုရုပ်သိမ်းမှာဖြစ်တယ်လို့ဂျာမနီဆိုင်ရာအမေရိကန်သံမတ်ကြီးရစ်ချက်Grinnell ကဂျာမနီကားထုတ်လုပ်သူတွေကိုပြောဆိုခဲ့ကြောင်းဖော်ပြကြပါတယ်။ BMW, Daimler နဲ့ Volkswagen တို့ကအမှုဆောင်အရာရှိချုပ်တွေနဲ့ဂျာမနီနိုင်ငံဘာလင်မြို့ကအမေရိကန်တပ်ရုံးမှမနေ့ဗုဒ္ဓနေ့ကတွေ့ဆုံမှုအတွင်းတန်မတ်ကြီးကအခုလိုပြောဆိုလိုက်တာလို့ဂျာမနီသတင်းစာ Hansdelberg ကဖော်ပြပါတယ်။ Volkswagen နဲ့ Daimler တို့ကတော့မှတ်ချက်ပေးဖို့ညှင်းဆိုခဲ့ကြောင်း BMW ဘက်ကတော့ချက်ချင်းကြီးတုံ့ပြန်မှတ်ချက်ပေးနိုင်တဲ့အနေအထားမရှိကြောင်းသတင်းကဖော်ပြပါတယ်။ဥရောပကားတွေအပေါ်ခွန်တိုးကောက်မယ်ဆိုရင်တော့အမေရိကန်အနေနဲ့ဒေါ်လာ294ဘီလီယံလောက်ပြန်ပြီးတော့ကုန်ကျသွားနိုင်တယ်လို့ပြီးခဲ့တဲ့တောက်ကြနေ့မှာဥရောပသမ္မတဘက်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုသတိပေးခဲ့ပြီးနောက်ပိုင်းအခုလိုအဆိုပြုတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တာပါ
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.0MHz 19.6 kHz 15.965 kHz 15.965 kHz 15.965 နဲ့5.25 kHz 11.965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းနိုင်ငံကလိုင်ကိုတခုရဲမှာပိတ်မိနေတဲ့လူငယ်ဖော်လုံးသမား12ယောက်နဲ့နီးပြဆရာတို့ကိုကယ်ဆယ်ရမှာပြည်နယ်ကြီးရှိတဲ့နောက်ထပ်နီးလန်းတွေကိုကယ်ဆယ်ရေးဝန်ထမ်းတွေဒီနေ့ထပ်မံပူးပေါင်းရှာဖွေနေပါတယ်။ကိုရဲမှာအရေးပေါ်ကယ်ဆယ်ရေးအကူအညီပေးနေတဲ့ရင်ငုတ်ဘွတ်နဲ့ဆက်သွယ်ရာခက်ခဲတာမျိုးလို့အဟန်တားတွေကြောင့်ပိတ်မိနေသူတွေကိုကယ်ထည့်ရေးအစီအစဉ်တွေကြန့်ကြန့်နေရကြောင်းနဲ့ကယ်ဆယ်နိုင်မဲ့နီးလန်းတစ်တွေကိုရှာဖွေနေတဲ့အကြောင်းချင်းဝိုင်းခင်အုပ်ချုပ်ရေးမှူးကဒီနေ့ပဲပြောလိုက်တာပ
ါ။ကမ္ဘာ့ကံလွန်ကံလွန်ကံတမ်းနေนะครับพี่น้องเค้าอยู่ตรงเนินนมสาว
คือยောက်นี่เนี่ยญาติจาเนี่ยเปลี่ยนเนี่ยเสร็จแล้วย่ําเนี่ยญาติฤดูตีเนี่ยเอาอายุออกเกเสยธรรมะนี่ตั่วเฉ็ดနေจาดุหลังกูชื่ออ่ะต้อเรก็มีณีท้าโหแล้วไต่ตาตั่วเฉ็ดๆมาဖြစ်တယ်เจ้าဟုတ်ชื่อยมนารองสัตว์โอสุตานาคงก็ပြောတော့ล่ะဖြစ်ပါတယ်เกเสยโรงงานนี่มาตรงกองตรงโหลย่ําได้มั้ยชูเหมียงนี่เนี่ยต้วนบอกดิโหอพ่อ20 30ลောက်คว่บพี่ชาปุยซ้อมมาဖြစ်တယ်လို့လည်းပြောပါတယ်หลังกูเนี่ยဝင်ซ้อมพี่ปျောက်ซ้อมตัวได้ไทลุงเนี่ยบอลงติ้นวนนี่โหကိုရကျော်ချာတင်းလာနေကအသက်ရှင်ရရှာတွေ့ခဲ့ပြီးနောက်မှာတော့ရေချီးနေပြီးအန်ဒီယန်များလာတဲ့လိုင်ကူတွေကနေသူတို့အားလုံးကိုပြန်ကယ်ထုတ်နိုင်ရေးနီလန်းရှာနေကြရတာပါကီလိုမီတာနဲ့ချီရှေ့လျားတဲ့လိုင်ကူတွေကရေကိုရေဆုပ်ဆက်တွေနဲ့တောက်လျှောက်ဆုတ်ထုတ်နေပြီးမလဲကြီးက၁၁မြင်းတက်နေတယ်လို့မနေ့ပံကားဆက်လို့လိုင်ကူ800ဒေသတချို့ရဲ့တော်ချာမိုးပြင်းထန်ရွာသွန်းလိမ့်မယ်လို့လည်းထိုင်းနိုင်ငံမိုးလေဝသဌာနကခန့်မှန်းထားပါတယ်
ပိုလန်နိုင်ငံမှာတရားရုံးချုပ်တရားသူကြီး၃ပုံ၃ပုံကျော်ယာရုကမဖြစ်မနေဖယ်ရှားခံရမယ့်ဥပဒေသစ်အပေါ်နိုင်ငံတော်ဆန့်ကျင်ဆန္ဒပြမှုတွေမနေ့ဗုဒ္ဓနေ့ကဆက်ပြီးဖြစ်ခဲ့ပါတယ်။ Solidarity အဖွဲ့ရဲ့တည်ထောင်သူပိုလန်သမ္မတဟောင်း Nobel ငြိမ်းချမ်းရေးဆုရှင် Lech Walesa ကတော့အခုဥပဒေသစ်ကနိုင်ငံရဲ့ငြိမ်းချမ်းရေးအပေါ်ချင်းချမှုအဖြစ်တရားရုံးချုပ်အပြင်ကလူထုကိုပြောဆိုခဲ့ပါတယ်။လက်ရဝါဒီခေါင်းဆောင်မှုအဆုံးသတ်ရမယ်လို့လည်းပြောပါတယ်။တရားသူကြီးတွေအငိမ့်စားယူရမယ့်အသက်သတ်မှတ်ချက်ကိုရှော့ချတဲ့ဆုံးဖြတ်ချက်အပေါ်မနေ့ဗုဒ္ဓနေ့ဥရောပလွတ်တော်ရှေ့မှောက်မှာပိုလန်ဝန်ကြီးချုပ်ကကာကွယ်ပြောဆိုပါတယ် EU အဖွဲ့ဝင်တွေဟာတခြားနိုင်ငံတစ်ခုရဲ့ဒီမိုကရေစီနည်းကြရွေးကောက်ခံအစိုးရတရက်ကိုစန့်ကျင်လှုပ်ရှားမှုတရက်ကိုဖော်ဆောင်နေတယ်လို့ပိုလန်ဝန်ကြီးချုပ်ကဆွဆွဲပါတယ်ဥရောပတမကခေါင်းဆောင်တွေကတော့လက်မခံကြပါဘူး ပိုလန်ဆိုရဟာတရားရုံးတွေကိုထိန်းချုပ်နိုင်မှုကြိုးစားနေတယ်လို့ဆွဆွဲလိုက်ပြီးပိုလန်ရဲ့ဒီမိုကရေစီစနစ်ကျဆုံးမဲ့အန်တီရှိနေပြီလို့လည်းပြောဆိုထားပါတယ်ရှင
်။ဗီယက်နမ်နိုင်ငံဟိုချီမင်းမြို့မှာပြီးခဲ့တဲ့လတဲ့လူသုံးဦးထိခိုက်ဒဏ်ရာရခဲ့တဲ့ရဲစခန်းတစ်ခုကိုဘုံးခွဲတက်ခတ်မှုနဲ့ဆက်နေပြီးလူခဏဦးကိုဒီနေ့ပဲရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေကိုစီးပွားရေးဆောင်တဲ့တွေငှားရမ်းမဲ့အစိုးရရဲ့အစီအစဉ်ကိုမြို့ကြီးတော်တော်များများမှလူပေါင်းထောင်ချီဆန္ဒပြခဲ့ပြီးနောက်မှာပဲပောက်ခွဲပစ္စည်းအသေးစားတစ်ခုကိုပောက်ခွဲတက်ခတ်မှုနဲ့ကြုံခဲ့ရတာပါ။အစိုးရပေါ်အကြံဖက်ဝါရီရဲ့တက်ခတ်မှုဖြစ်ပြီးပောက်ခွဲပစ္စည်း10ကီလိုဂရမ်နဲ့တူလူခဏဦးကိုဖမ်းဆီးလိုက်တဲ့အကြောင်းလဲဟိုချီမင်းမြို့ရဲ့တပ်ဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။ဖမ်းဆီးခံရသူတွေက4ဦးတော့အချက်ပြဝါရနဲ့ဆက်နေတဲ့အမှုတွေနဲ့အရေးယူထားပြီးကြံသုံးဖို့တော့ပောက်ခွဲပစ္စည်းတွေရောင်းဝယ်ဖောက်ကားမှုနဲ့အရေးယူထားကြောင်းလည်းပြောဆိုထားတာပါ။နောက်ထပ်ဘုံရှိလုံးကိုတိတ်ဆိတ်ရမယ့်ကြောင်းလည်းကြီးညာချက်နဲ့အတူဘုံလုံးတဲ့ပစ္စည်းတွေလက်နက်ခဲယမ်းတွေကိုလည်းရဲတပ်ဖွဲ့ကဓာတ်ပုံအနေနဲ့တကွာထုတ်ပြန်ပြသခဲ့ပါတယ်။
ပြည်တိုင်ထံကနေအမေရိကန်ပြည်ထောင်စုလွတ်လပ်ရေးရခဲ့တဲ့242နှစ်မြောက်လွတ်လပ်ရေးနေ့ဖြစ်တဲ့မနေ့ဇူလိုင်လ4ရက်နေ့မှာတော့နိုင်ငံတော်ဝန်မှပျော်ပွဲရှင်ပွဲတွေအလှပြချီတက်ပွဲတွေကျင်းပခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့သမ္မတကရောမလာနီယာတို့လည်းမင်းရှုမီပိုင်ပစ်ပေါက်တာကိုအင်ဂျီရောမဝါကနေကြီးရှုအားပေးခဲ့ကြပြီးလွတ်လပ်ရေးနဲ့အလှရက်ကိုဆင်နွှဲခဲ့ကြပါတယ်။မနေ့ဗုဒ္ဓဦးနေ့အစောပိုင်းတုန်းကတော့အမေရိကန်စစ်တပ်တပ်ဖွဲ့ဝင်တွေကိုသမ္မတထရန့်ကအထူးသတင်းစကားပါခဲ့ပါတယ်။တပ်ဖွဲ့ဝင်တွေကတချို့ကတော့အင်ဂျီရောမှာကျင်းပတဲ့ပျော်ပွဲစားပွဲကိုတက်ရောက်ခဲ့ကြပါတယ်ရှင်။
ထိပ်တဲအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်American ပြည်အောင်စုနဲ့နိုင်ငံအတော်များများကြားကကုန်သွယ်ဆိုင်ရာအငင်းပွားမှုတွေဟာအလောက်ကင်ခွင်းလန်းတွေနဲ့ကုန်ပစ္စည်းတွေအပေါ်မှာပါရိုက်ခတ်မှုတွေရှိလာနေပါတယ်။ဒီလ6ရက်မနေ့ပြန်တောက်ကြံလေးကစလို့တရုတ်သွင်းကုန်ပစ္စည်းတွေအပေါ်အခွန်ဒေါ်လာ34ဘီလီယံ American ကစတင်စီးကျပ်ဖို့ရှိနေပြီးဒီအတွက်လက်တုံပြန်တဲ့အနေနဲ့တရုတ်ကလည်း American ကုန်ပစ္စည်းတွေအပေါ်အခွန်34ဘီလီယံပြန်စီးကျပ်မယ်လို့ပြောဆိုထားပါတယ်။အခုလိုအခြေအနေတွေကရင်းနှီးမြှုပ်နှံသူတွေအတွက်အခက်တွေ့စေတဲ့အကြောင်းကို VOA သတင်းတောက် Arash Arbasari ပေးပို့တဲ့သတင်းကိုမက်ကင်ဖြူထွေးကတင်ပြပါမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ရဲ့မဟာမိတ်ကနေဒါ၊မက္ကဆီကိုနဲ့ဥရောပသမ္မတနိုင်ငံတွေကနေတင်သွင်းတဲ့သံမီးနဲ့အလူမီနီယံသွင်းကုန်တွေအပေါ်မှာအခွင့်အရေးစီးကျလိုက်တာကြောင့်ကုန်သွယ်ရေးတင်းမာမှုတွေပိုးပြီးတော့ဆိုးလာခဲ့ပါတယ်။ဆယ်စုနှစ်နှစ်စုကျော်ရှိလာခဲ့တဲ့မြောက်အမေရိကတိုက်နိုင်ငံများလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ် NAFTA ကနေအမေရိကန်နှုတ်ထွက်မယ်ဆိုပြီးတော့လဲသမ္မတထရမ့်ကချင်းချောက်ပြောဆိုနေတာပါ။မနေ့ပြန်တောက်ကြနေကစားလို့တရုတ်သွင်းကုန်တွေအပေါ်အခွန်ဒေါ်လာ34ဘီလီယံတရားဝင်တိုးမြင့်စီးကျက်မဲ့အချိန်မတိုင်ခင်အခုလိုအခြေအနေတွေကရင်းနှီးမြှုပ်နှံသူတွေကိုအကျက်ရိုက်စေပါတယ်။အမေရိကန်ကိုလက်ထုတ်ပြန်တဲ့အနေနဲ့တရုတ်ကလည်းအမေရိကန်ကတင်သွင်းတဲ့မော်တော်ကားနဲ့စိုက်ပျိုးရေးပစ္စည်းတွေအပေါ်အခွန်တိုးမြင့်စီးကျက်မယ်လို့ကတိပြုထားတာပါ။ဥရောပသမဂ္ဂ28နိုင်ငံနဲ့ကနေဒါနိုင်ငံတွေကလည်းအမေရိကန်ထရုတ် Harley Davidson မော်တော်ဆိုင်ကယ်တွေကနေဝီစကီအရက်အစုံအမေရိကန်ရဲ့နာမည်ကြီးထုတ်ကုန်ပစ္စည်းတွေအပေါ်မှာအခွင့်အရေးစီးကျက်မဲ့အကြောင်းကြေညာချတာပါ။သမ္မတထရမ့်ကတော့အမေရိကန်ရဲ့ကုန်သွယ်ဘက်နိုင်ငံတွေဟာအမေရိကန်အပေါ်နှစ်ပေါင်းများစွာအခွင့်ကောင်းယူပြီးကုန်သွယ်ရေးမှာအလွယ်တကူအမြင့်အဆုံးရနိုင်တယ်လို့ပြောဆိုနေပါတယ်။ဒီအမြင်ကိုလှစ်လာသုံးသပ်သူတွေကတော့လက်မခံချင်းကြပါဘူး
။ So far it doesn't look like the tariffs that have been imposedare doing much damage to the US economy but if this keeps up
ရင်းကကုန်သွယ်ဂွန်လိုကိစ္စမျိုးကအမေရိကန်ရဲ့စီးပွားရေးကိုတိတိကျကျထိခိုက်ခဲ့ပုံမရှိပါဘူးဒါပေမဲ့အခုလိုမျိုးခွန်တွေတိုးပြီးတော့စီးကျက်တာဥပမာသမရကသူပြောနေတယ်လို့မော်တော်ကားတွေပေါ်မှာခွန်စီးကျက်မယ်တရုတ်ကလည်းခွန်ပြန်ပြီးတော့စီးကျက်ရုံနဲ့မကတခြားရှိရုပ်ထူးထူးနီလန်းတွေနဲ့ပါတုံ့ပြန်လာမယ်နိုင်ငံတကာ3အမေရိကန်ဒေါ်လာတန်ဖိုးကျအောင်လို့နှောက်ယှက်တာတွေလုပ်လာမယ်ဆိုရင်တော့ဒါတွေကအမေရိကန်တွေမကပဲနဲ့တကမ္ဘာလုံးကစီးပွားရေးအခြေအနေတွေအပေါ်မှာပါစူးစူးဝါးဝါကိုရိုက်ခတ်မှုတွေဖြစ်လာနိုင်ပါတယ
် Brookings သုတေသနဌာနကစီးပွားရေးရာအကြီးအကဲသုတေသီ David Wessel ပြောသားတာပါအမေရိကန်အရက်မော်တော်ဆိုင်ကယ်နဲ့ Secret တွေအပေါ်EU ကလက်ကျုံပြန်အခွင့်အရေးစီးကျက်တာကိုထရမ့်ကလည်းဥရောပကကားတွေအပေါ်မှာနောက်ထပ်အခွင့်စီးကျက်မယ်ဆိုပြီးချိန်ချောက်ပြန်ပါတယ်ဒီချိန်ချောက်မှုအတွက် EU ကလည်းအမေရိကန်ကုန်ပစ္စည်းတွေအပေါ်မှာဒေါ်လာ300ဘီလီယံအခွင့်ထက်တိုးစီးကျက်မယ်လို့ပြောထားပါတယ်သမ္မတထရမ့်ကသူ့ရဲ့အခွင့်စီးကျက်မှုတွေဟာအမျိုးသားလုံခြုံရေးကိုကာကွယ်ဖို့ဖြစ်တယ်လို့ပြောနေပေမဲ့လည်းဝယ်ယူသုံးစွဲသူတွေအတွက်ကတော့ကုန်ပစ္စည်းတွေကိုဈေးကြီးကြီးပေးဝယ်ရမယ့်အခြေစိုက်လာစေတယ်လို့ David Wessel ကပြောပါတယ်
If businesses think that the strategies that they have pursued over the last couple of decades.
ကုန်သွယ်ရေးနဲ့ယင်းနှိမ့်နိုင်မှုဆိုင်ရာတားဆီးတွေရှိလာတာနဲ့မျှစီးပွားရေးလုပ်ငန်းတွေအနေနဲ့လူခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းသူတို့ချမှတ်ဆောင်လာတဲ့နည်းလမ်းတွေကိုပြန်ပြင်ဖို့တွေးလာကြမယ်ဆိုရင်တော့ယင်းနှိမ့်နိုင်မှုတွေနဲ့လောက်ကန်ခွန်လိုက်ရဆိုင်တာမျိုးတွေလှုပ်ဆောင်လာနိုင်ပါတယ်။တက်လို့ဆိုရင်တော့အတော့ကိုစိုးရတဲ့တက်ရောက်မှုတွေကြောရမှာပါ
။သမ္မတ်ထရမ့်ကတော့အမေရိကန်အပေါ်မမျှမတဆက်ဆံမှုတွေရှိနေတယ်လို့သူမြင်တာနဲ့ဒီအပေါ်တစ်ခုခုလှုပ်သွားဖို့ပြင်ဆင်မှာဖြစ်တယ်လို့ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကလည်းဒီတနင်္လာနေ့ကပဲသတိပေးခဲ့ပါသေးတယ်။ဒါပေမဲ့သမ္မတဘာပြောချင်တယ်ဆိုတာမရှင်းဘူးလို့တုံ့တက်သူတွေကပြောပါတယ်။ဒေဂျာကတော့ကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးစစ်ပွဲဖြစ်လာနိုင်တယ်ဆိုရဲစိုးရိမ်ချက်တွေဖြစ်အောင်သမ္မတထရမ့်စပြီးတော့လုပ်ခဲ့တဲ့ပြီးခဲ့တဲ့မတ်လကစလို့ Wall Street အစုရှယ်ယာတွေမှာဒီနေ့အစောပိုင်းရခဲ့တဲ့မြတ်အကျိုးမြတ်တွေလည်းပြန်ပြီးတော့ဆုံးရှုံးခဲ့ရတာဖြစ်ပါတယ်ရှင်။
မကင်ဖြူထွေးစီစဉ်တင်ဆက်သွားတာပါရှင်ဆက်လက်နားဆင်ရမယ့်သတင်းလွှာမှာတော့လက်ရှိအချိန်ထိရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်နှင်းပန်းနှိပ်စက်မှုတွေကြောင့်ထောင်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဆက်လက်ထွက်ပြေးလာနေစေဖြစ်ကြောင်းကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇာအီဒ်အယ်ဟူစိန်မြလူခွင့်ရေးကောင်စီမှမနေ့ဗုဒ္ဓဟူးနေ့ကကျင်းပတဲ့ရိုဟင်ဂျာရေးဆွေးနွေးပွဲအတွင်းအခိုင်အမာပြောကြားလိုက်ပါတယ်မြန်မာအစိုးရဘက်ကတော့လူခွင့်ရေးမဟာမင်းကြီးရဲ့မိန့်ခွန်းမှာပါတဲ့အချက်လက်တွေဟာပြည့်စုံမှုမရှိတဲ့အပြင်အထင်မြင်လွဲမှားစေနိုင်ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်မတ်အင်ဂျင်နိုင်ကအပြည့်အစုံကိုဆက်ပြီးတင်ဆက်ပေးပါမယ်ရှင်
ဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့38ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာဇူလိုင်လ4ရက်နေ့ကရိုဟင်ဂျာဒုက္ခသည်အရေးကိစ္စအတွက်အပြန်အလှန်ဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာလူခွင့်ရေးမဟာမင်းကြီးဇာအစ်အယ်ဟူစိန်ကရိုဟင်ဂျာဒုက္ခသည်တွေထောင်ထဲချပြီးအင်ကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုဆက်လက်ထွက်ပြေးလာနေစေဖြစ်ပြီးအဲ့ဒီအတွက်လေသူ့မှာအထောက်အထားအချက်လက်တွေအခိုင်အမာရှိနေတယ်လို့ပြောဆိုခဲ့ပါတယ
်။ Moreover, thousands of Rohingya people continue to flee Rakhine State.
ထောင်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေရခိုင်ပြည်နယ်ကနေဆက်လက်ပြီးတော့ထွက်ပြေးလာနေသေးပါ2018ဇွန်လလည်းဒီဘင်္ဂလားဒေ့ရှ်ကိုနောက်ထပ်ရောက်လာတဲ့ဒုက္ခသည်အရေအတွက်ပေါင်း 11,400 ကျော်ရှိပါတယ်အသေးရောက်လာတဲ့ဒုက္ခသည်အားလုံးနဲ့ OACHR လူအခွင့်ရေးကော်မရှင်နာမင်းကြီးယုံကဝန်ထမ်းတွေတွေ့ဆုံမေးမြန်းချက်တွေအရအကြမ်းဖက်မှုတွေညှဉ်းပန်းနှိပ်စက်မှုတွေနဲ့တပ်ဖြတ်မှုတွေရိုဟင်ဂျာအိမ်တွေကိုမိရှုဖျက်ဆီးမှုတွေပါဝင်လူအခွင့်ရေးချိုးဖောက်မှုတွေဆက်ပြီးဖြစ်နေတယ်ဆိုတာပြသနေပါတယ
်အထူးသဖြင့်ရိုဟင်ဂျာဒုက္ခသည်ပြဿနာအတွက်အလွန်အရေးပါတဲ့နိုင်ငံသားကိစ္စမှာဘာမှအာမခံချက်မရှိဘဲ NGC ကပြားလက်ခံရေးတာမြန်မာအစိုးရဘက်ကနီလန်းမျိုးစုံနဲ့မတရားဖိအားပေးခဲ့တာကိုကုလသမဂ္ဂအနေနဲ့အထောက်အထားတွေတွေ့ရှိခဲ့ကြောင်းဇာအစ်အယ်ဟူစိန်ကအခုလိုပြောပါတယ
် In reality however the NVC's mark the Rohingya as non-citizens in keeping with the government
NVC နိုင်ငံသားဖြစ်ခွင့်ရှိမရှိစစ်ဆေးတဲ့ကပ်ပြားဆိုတာဟာရိညာတွေကိုနိုင်ငံသားမဟုတ်ကြောင်းသတ်မှတ်ထားတာဖြစ်ပြီးသူတို့ရဲ့မွေးရမြေမှာသူတို့ကိုနိုင်ငံသားတွေအဖြစ်အစိုးရကဆက်လက်ပြီးတရုတ်ဖို့ခွဲခြားထားတာဖြစ်ပါတယ
်မြန်မာအစိုးရတန်ကိုယ်စားလှယ်ဦးကျော်မိုးထွန်းကတော့လူခွင့်ရေးမဟာမင်းကြီးရဲ့အဖွဲ့မိကွန်းပါပြောဆိုချက်တွေမှာခြုံရင်းအားနည်းမှုတွေရှိနေပြီးပြည်စုံမှုမရှိတဲ့အပြင်အထင်မြင်လွဲမှားစေတဲ့သတင်းအချက်လက်တွေဖြစ်ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ
် Finding sustainable solution on the issue of Rakhine is one of the top priorities of our governmentwhen the situation in northern
ne pyatna atwa khain ma de aphi yat shi ha tinlo su ra u za be long gan sin ne ga tu phit par le khain bi ne myauk pai ga achi ni ku naingan da ga alon ayong sai ni chin ma be dan ne pat lo cha de phit yat twi ha ta kae ko sain kaung sia be pi so mu mu si ya apin a thin a myin lwe ma sei ba de si si a ti pyu tha chin mu si ya su swae pyo su jet twi a che let twi a sin khan da twi aphi thop pyan ga de atwa jet lat tabor da a ni ne achi ni tuk lu ngo a so myin sei ba de
ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအခြေအနေဆိုရမှုဟာအာဆာခေါ်ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကအစိုးရကိုဆန့်ကျင်တိုက်ခိုက်မှုတွေကြောင့်ဖြစ်တယ်လို့မြန်မာတန်ကိုယ်စားလှယ်ကပြစ်တင်ပြောဆိုသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကတော့လူခွင့်ရေးမဟာမင်းကြီးဇာအစ်အယ်ဟူစိန်ရဲ့မိကွန်းဟာအချက်အလက်အသစ်အပြည့်အစုံအထောက်အထားတွေနဲ့ပြောသားတဲ့အတွက်ကြိုးစိုးထောက်ခံကြောင်းဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်မစ္စတာတော်ဖစ်အစ္စလမ်ရှာဒီလ်ကပြောပါတယ
်။ Myanmar is exhibiting with support from its partners.complete disregard to international community
မာဆိုရသူရဲ့မိဖက်နိုင်ငံရဲ့ထောက်ခံမှုကိုရယူပြီးနိုင်ငံတကာအတိုင်းအဝိုင်းရဲ့ဆန္ဒကိုလုံးဝဥပိ္ပခါပြုထားတယ်ဆိုတာပြတ်တန်နေပါတယ်နိုင်ငံတကာရဲ့လူသားချင်းစာနာကူညီမှုတွေအပအဝင်ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါကိုစုံလမ်းလေးလာဖို့လည်းပိတ်ပင်ထားဆဲဖြစ်ပါတယ်နောက်ပြီးကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအပြည့်အဝအကောင့်ထဲပေါ်မယ်လို့ပြောဆိုထားတာတွေအပအဝင်မြမဆိုရဟာဂတိကဝတ်ဒီအစီအစီပေးခဲ့ပေမဲ့တကယ်လက်တွေမှာဘာမှအပြောင်းအလဲတွေဖြစ်မလာသေးပါဘူး
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူညီချက်တွေရခဲ့ပေမယ့်အခုချိန်ထိရိုဟင်ဂျာဒုက္ခသည်တွေတရားမှနေရမပြန်ကြသေးတာဟာသူတို့ရဲ့လုံခြုံရေးအကြမ်းဖက်မှုကနေအကာအကွယ်ပေးရေးအပါအဝင်နိုင်ငံသားကိစ္စကျူးလွန်သူတွေကိုတရားစီရင်နိုင်ဖို့စတာတွေအတွက်အာမခံချက်တွေမရှိသေးတာကြောင့်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်ကဆွေးနွေးပွဲမှာတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်
မဲအင်ဂျင်နိုင်ပါရှင်အခုတော့တွေးဆုံမင်းမြန်ကန်းကိုတင်ဆက်ပေးပါမယ်ပြည်သူဝန်ထမ်းတွေရဲ့ရတဲ့လစာနဲ့အကျိုးခံစားခွင့်လုံလောက်မှုမရှိလို့အာဂရီလိုက်စားတာဟာအချင်းစရိတပိုင်းအရာခွင့်လွန်သိတဲ့တဲ့ကိစ္စမဟုတ်တယ်လို့အထက်ပိုင်းမှာအကြီးအကျယ်လက်စားတာတွေကိုလည်းပြစ်မှုနဲ့ပြစ်ဒဏ်မျှတစွာအရေးယူရမှာဖြစ်ပါတယ်လို့အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောဆိုလိုက်ပါတယ်အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်လောလောဆယ်ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းအက်ဒီတာဒေါခင်ဆိုးဝင်းကဦးအောင်ကြည်ကိုတီးတန့်တွေ့ဆုံမေးမြန်းထားပါတယ
်။အခုအများပြောနေကြတာပေါ့လို့ပေါ့နော်ပြည်သူဝန်ထမ်းတွေပြည်သူဝန်ထမ်းတွေကလည်းကပြောတဲ့ဒီ petty corruption ခေါ်မှာပေါ့လေ။အဲ့လိုမျိုးဖြစ်နေရတဲ့ကိစ္စကသူတို့ဒီကိုပေးထားတဲ့ဒီအခွင့်အရေးပေါ့နော်လောက်ခလာစားအဲ့ဒါတွေကလူနေမှုစနစ်နဲ့မလောက်ဘူးပေါ့လေ။ဥပမာဆိုရင်တရားရေးစီရင်အပိုင်းမှာအဆိုးအဝါဆုံးဆိုပြီးတော့ပြောနေကြတာရှိပါတယ်အဲ့တော့တရားသူကြီးတယောက်ဆိုလို့ရှိရင်သူရတဲ့ဝင်ငွေကတသိန်းခွဲလောက်ရှိမယ်ဒါပေမဲ့သူငှားနေရတဲ့အိမ်ကနှစ်သိန်းလောက်ပေးရတယ်ဆိုတော့အဲ့တော့အိမ်ငှားကတင်ကိုမလောက်ပါဘူးတဲ့မလောက်လို့လက်စားလို့တခါပြဿနာတက်ဆိုဒီတန်မြာကြီးပျောက်သွားအောင်လို့ပေါ့လေဒီအဲ့ဒီလိုက်စားမှုကော်မရှင်အနေနဲ့ပေါ့ဘယ်လိုများစဉ်းစားထားပါလဲရှင်
ဟုတ်ပါတယ်ဒီဥစ္စာကျွန်တော်လဲစောစောတည်းကတော်တော်လေးဟိုပြောပါတယ်ဒီကိစ္စကလေကျွန်တော်တို့နိုင်ငံမှာဖြစ်ပေါ်နေတဲ့အာဂတိလိုက်စားမှုဟာကင်ဆာရောဂါဝေဒနာတွေကြီးနဲ့တူတယ်လို့ဒီဝေဒနာတွေကြီးကိုကျွန်တော်ပြောအောင်ကူဖို့ကတော်တော်လေးခက်ခဲတာပေါ့နော်တော်တော်လေးပဲဂရုစိုက်ရမှာပေါ့နော်ဆေးဝါးကိုအရန်ပေးလို့လည်းမဖြစ်ဘူးပေါ့နော်အဲ့တော့ကျွန်တော်တို့ကစဉ်းစားတဲ့အခါမှာခေါင်းကပြောတယ်လို့ပေါ့နှစ်ပိုင်းခွဲပြီးတော့စဉ်းစားတာပေါ့ဟိုတစ်ပိုင်းကတော့petty corruption ဟာအနေစားအဂရိလိုက်စားမှုတွေဒါကတော့ခဏတော်ခင်စောဝင်ပြောတာရောဂင်စောဝင်ပြောတာ ਨੇ နည်းနည်းအဆက်ပါတယ်ငယ်တဲ့အပိုင်းဒီမှာတချို့ကိစ္စဝိစားလေးတွေဒီလိုဖြစ်ပြနေတာလေးရှိတယ်ဒါပေမဲ့ဒါခွင့်လွှတ်ရမှာလားဆိုတော့ခွင့်လွှတ်လို့တော့မရဘူး
ညီလောင်းရတ
ာဒါကတော့ကျွန်တော်တို့လုပ်ရမှာပဲအလားတူပဲဟိုအထက်ပိုင်းမှာဖြစ်နေတယ်ဟာလာ grand corruption အပိုင်းပေါ့ဒီလိုကိစ္စတွေလည်းရှိနေတယ်အဲ့ဒါတွေကြားတဲ့အခါကျတော့ကျွန်တော်တို့ရဲ့ဥပဒေကအဲ့ဒီလိုအထက်ပိုင်းမှာဖြစ်နေတဲ့အဂရိလိုက်စားမှုတွေကိုကျွန်တော်တို့ကင်တွယ်ဖို့အတွက်ပြစ်မှုပြစ်ဒဏ်မျှတစွာအရေးယူနိုင်တဲ့ထိရောက်တဲ့လက်နက်ဖြစ်နေကျွန်တော်တို့ကသုံးဆွဲသင့်ပါတယ်ဒီအောက်ပိုင်းမှာဖြစ်နေတဲ့ကိစ္စတွေကြားတဲ့အခါကျတော့ကျွန်တော်တို့ကအခုသက်ဆိုင်ရာဝန်ကြီးဌာနနဲ့ကျွန်တော်ညှိနှိုင်းနေပါတယ်အဲ့ဒါတွေကိုတော့ဟိုသက်ဆိုင်ရာဝန်ကြီးဌာနတွေကပို့ပြီးတော့သိတယ်လေဒီကိစ္စတွေအားလုံးသူတို့ကပဲကင်တွယ်ထိန်းသိမ်းရမှာဖြစ်ပါတယ်ကျွန်တော်တို့ကဘယ်အဂရိလိုက်စားမှုကိုမှသိခံခွင့်လွှတ်လို့တော့မရပါဘူး။ဒါပေမဲ့ပြစ်မှုပြစ်ဒဏ်နဲ့မျှတအောင်ပေးနိုင်ဖို့အတွက်ကတော့လိုအပ်ပါတယ်။စနစ်တကျပေါ့နော်။လောက်ကင်သွားဖို့လိုတယ်။တစ်ချိန်တည်းမှာအာသူတို့ရဲ့စာဝင်နေလူမှုရေးကိစ္စတွေဆောင်ရွက်ပေးရမယ်ဆိုတဲ့အပိုင်းကတော့အုပ်ချုပ်ရေးပိုင်းကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကသူတို့ကပဲပြန်စဉ်းစားကြရမှာပေါ့နော်။ဒါပေမဲ့ခုနတစ်ချက်အကျိုးကျေးဇူးရှိနိုင်တာကတော့ကျွန်တော်တို့ grand corruption ဆိုကိုများများထိထိရောက်ရောက်လုံးလိုက်နိုင်ရင်နိုင်ငံရဲ့ဗန္ဒာဝင်ငွေတော်တော်များများချွတ်တာလာနိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်။အဲဒီချွတ်တာမှုသည်ခုနဟိုလိုအပ်နေတဲ့ဟာလာ petty corruption ဖြစ်ရတဲ့အကြောင်းတရားတွေတည်းမှာတချို့တော့အကြောင်းချက်တွေကိုဖြည့်ဆည်းပေးနိုင်လိမ့်မယ်လို့လည်းကျွန်တော်မျှော်လင့်
။နှစ်ပေါင်း90လောက်ပေါ့နော်အယိုးဆွဲနေခဲ့တဲ့ဒီခောက်ယိုးကျိုးနေတဲ့ဒီမြန်မာတွေပေါ့နော်အကုန်လုံးသူတို့တွေအားလုံးအကျဉ်းစာလိုက်တာကောင်းမွန်အောင်ပြုပြင်မှုဆိုတာလည်းအမတန်းမှကိုဟိုခက်ခဲလုပ်ငန်းကြီးတရပါပဲအဲ့တော့လောလောဆယ်စိန်ခေါ်ချက်တွေရောဘာတွေရှိပါလဲရှင
်တကယ်တကယ်တော့ဟိုနံပါတ်1အနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်တို့ကင်တွေရတဲ့အမှုခင်းအရွယ်စားတွေများလာပါတယ်ဒါများလာကျွန်တော်ရဲ့လူအင်အားနဲ့ဒီမှာ human resources မလုံလောက်တဲ့ပြဿနာကနံပါတ်1ဖြစ်နေတာပေါ့နော်ကျွန်တော်တို့လုပ်ဆောင်နေရမယ့်လုပ်ငန်းစဉ်က50-60စားလောက်ဒီမူလအနေထားတဲ့များပါလေတိုင်ကြားမှုတွေရောနောက်ဆိုလမ်းစစ်ဆေးမှုတွေရောပေါ့လေဒီလူလူအနေနဲ့ဒီအာဂရိလိုက်စားမှုတိုက်ဖြည့်ရေးလုပ်ငန်းပေါ်မှာတောက်လျှောက်အားပေးနေမယ်ထောက်ခံနေမယ်နောက်အတိုင်းအတာတစ်ခုထိလည်းတင်ကြီးခံပေးမယ်ဆိုရင်ကာလတစ်ခုမှာပေါ့လာမယ့်ကာလတစ်ခုမှာထားပါတော့လေ2019ကာလလောက်ကိုကျွန်တော်တို့ကမျှော်မှန်းထားပါတယ်အဲ့ဒီလောက်ကြရင်တော့ကျွန်တော်တို့ကအာဂရိလိုက်စားမှုတွေကခုနပက်တီကော်ရပ်ရှင်အပိုင်းကလည်းအထိုက်လျောက်ညော်နေသွားမယ်ကျွန်တော်တို့ grand corruption အပိုင်းကလည်းညော်နေသွားမယ်လို့ကျွန်တော်ညွှန်လင့်ပါတယ်အဲ့တော့ ဟိုဘေးအန္တရာယ်များတဲ့အနေနဲ့ခံတဲ့အမုန်းခံရမယ်ဒါဒီအားလုံးမှာကျွန်တော်တို့ကပြအဲ့ဆုံးတော့မှုတွေပါပဲဒါတွေကိုကျွန်တော်ကဆုံးတော့မှုတွေပဲသဘောထားပါတယ်ဘာပဲပြောပြောကျွန်တော်တို့ကအချိန်ကာလတစ်ခုမှာတော့မြန်မာနိုင်ငံရဲ့အဲ့ဒီလိုက်စားမှုအခြေအနေဟာတည်တည်တာတာရောပါသွားစီရမယ်ဆိုတဲ့အချက်ကိုတော့ကျွန်တော်ဟိုတာဝန်ယူပါတယ်တာဝန်ခံနိုင်ပါတယ်တနေ့ကြရင်
တနည်းဆိုတဲ့အဝေးမဟုတ်ပါဘူးဒီလာမဲ့တနှစ်တာကာလပေါ့နော်တနှစ်တာကာလတော့အချိန်ရလာပြီဆိုရင်တော့ကျွန်တော်တို့ကဒီအဂရီလက်စာမှုအသိဉာဏ်တွေပြောပါသွားပါလိမ့်မယ်
VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာဖတ်ရှုနားဆင်နိုင်သလိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဖတ်ရှုနားဆင်နိုင်ပါတယ် အခုတော့လာမယ့်စနေနေ့ညဒါရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်။ဒေါ်လာရှင်များရှင်ထိုင်းနိုင်ငံကလိုက်ယူတစ်ခုထဲမှာပျောက်သွားတဲ့လူငယ်ဘောလုံးအသင်းဝင်တွေကိုနိုင်ငံစုံနဲ့ပူးပေါင်းပြီးအတိုက်အခံကြိုးပမ်းရှာဖွေခဲ့တဲ့အတွက်ထိုင်းစိုးရကိုအများကအသိမဲ့ပြုခဲ့ကြပါတယ်။ ကိုတိုင်းပြည်မှာဒီလိုအဖြစ်မျိုးနဲ့ကြုံရရင်ဘယ်လိုနေမလဲဆိုပြီးတော့လဲအတွေးပေါ်ခဲ့ကြပါတယ်။အရေးပေါ်အခြေအနေတွေကြုံရတဲ့အခါမြန်မာနဲ့ထိုင်းတုံ့ပြန်ရမှာနိုင်ငံရေးလူမှုရေးစီးပွားရေးယဉ်ကျေးမှုဘာတွေကွာခြားကြပါသလဲ။ထိုင်းကယ်ဆယ်ရေးလုပ်ငန်းတွေကနေမြန်မာနိုင်ငံအတွက်သင်ငန်းစာယူစရာဘာတွေရှိနိုင်မလဲဆိုတာတွေကို VOA မြန်မာပိုင်းရဲ့စနေနေ့ညဒိုင်းရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-
နဲ့စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံနှိုးဆော်ပါရစေရှင်။အခုကျမတို့အတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းမှာပဲ Asia Set 7 ဂျူဒူကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့ VOA နိုင်စင် TV အစီအစဉ်ကိုကြည့်ရှုနိုင်ကြပါရဲ့ရှင်။အခုတော့ကြံနေသေးတဲ့အချိန်တွင်းမှာမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတင်ပြပေးပါအောင်ရှင်
။ပြည်နယ်ငမဒီနေ့ဆက်မိုက်တော့ကရုရှားနှစ်ဖက်တရှိုတယောက်နဲ့သမီးဖြစ်သူတို့ကိုတိုက်ခိုက်ရမှာတုံးကျူခဲ့မှုတဲ့အာယုံရောထိခဲ့စေတဲ့အစိတ်အမျိုးသားနဲ့နောက်ထပ်အမျိုးသားတူအမျိုးသမီးတူတို့အစိတ်သိမ်းခဲ့တဲ့ဖြစ်ရပ်ကိုဗြိတိန်ချက်ပြက်ဝါဒတံပြန်တက်ပြည့်ရေးတပ်ဖွဲ့ဝင်တွေစုံစမ်းစစ်ဆေးနေပါတယ်။ဗြိတိန်ဆိုရရဲ့အရေးပေါ်ကော်မတီစီအိုဘက်ကတော့ပြည်ရေးဝန်ကြီးဆာချစ်စီယာဘက်ကဦးဆောင်ကျင်းပခဲ့တာပါ။ဂျော်ဒန်နိုင်ငံနဲ့နေဆက်စီးရဲနိုင်ငံအနောက်တောင်ဘက်ဒေသကအတိုက်ခံတပုံးတွေထိန်းချုပ်ထားတဲ့နေမြေမှာစီးရဲနဲ့ရုရှားတပ်တွေလေကြောင်းကနေထိုးစစ်ဆင်နေတယ်လို့စီးရီးယားဆိုတာတပ်တွေကလည်းမြေပြင်ကနေတိုက်ပွဲတွေဆင်နွှဲခဲ့ကြပါတယ်။ရုရှားနဲ့တပုံးဖွဲ့တွေကြားဆွေးနွေးမှုတွေဖြစ်ပွားခဲ့ပြီးနောက်မှာပဲဒါရာပြည်နယ်မှာစစ်ဆင်ရေးကြီးကိုပြန်လည်စတင်ခဲ့တာပါ။အမေရိကန်ကိုတင်သွင်းနေတဲ့တရုတ်ကုန်ပစ္စည်းတွေပေါ်အခွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်ပေါ်တရုတ်နိုင်ငံကအခိုင်အမာဆက်လက်ဆန့်ကျင်နေပြီးစတင်ကျင်းသုံးနေတဲ့တစ်ပြေနက်တည်းတရုတ်နိုင်ငံဘက်ကလည်းအလားတူတုံ့ပြန်သွားမယ့်အကြောင်းသတိပေးလိုက်ပါတယ်။တရုတ်ကုန်ပစ္စည်းအမျိုးအစားပေါင်း800ကျော်ပေါ်95ရာရင်တို့တတ်မှတ်ပြီးခမန်းချီဒေါ်လာ34ဘီလီယံလောက်ကောက်ခံတဲ့သမ္မတတော်နဲ့ထွက်ရဲ့အစီအစဉ်ကတော့ဝါရှင်တန်စံတော်ရင်တောက်ချနေညတကောင်ရင်ကျော်မှာစတင်အသက်ဝင်မှာဖြစ်ပါတယ်။ခန်းနေကလိုင်ကိုတစ်ခုထဲမှာပိတ်မိနေတဲ့လူငယ်ဘောလုံးသမား12ယောက်နဲ့နီးပြဆရာတို့ကယ်ဆယ်ရာမှာဖြစ်နေရင်ရှိရနောက်ထပ်နီးလန်းတွေကိုကယ်ဆယ်ရေးဝန်ထမ်းတွေဒီနေ့ထပ်မံပူပေါင်းရှာဖွေနေပါတယ်။အခုထဲမှာအရေးပေါ်ကယ်ဆယ်ရေးအကူအညီပေးနေတဲ့ရင်ငုံဖွဲ့နဲ့စစ်တွေကခက်ခဲတာမျိုးလို့ဟန်တားတွေကြောင့်ပိတ်မိနေသူတွေကိုကယ်ထုတ်ရေးစီစဉ်နေကြန့်ကြာနေရကြောင်းနဲ့ကယ်ဆယ်နယ်မြေနီးလန်းတွေရှာဖွေနေရကြောင်းချင်းမဲ့ကယ်အုပ်ချုပ်ရေးမှုကဒီနေ့ပြောဆိုလိုက်တာပါ
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Vasco Volaris ဖြစ်ပါတယ်။ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းတူမီတာ71.25ရုပ်ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတ်ဆင်အောင်ပါ။
Thank you. This program has come to you from the Voice of America, Washington. From Washington, this is VOA News.